မြေဆုံစီမံကိန်းနဲ့ပတ်သက်လို့သဘောတူထားတဲ့အချက်တွေကိုပြည်သူကိုပွင့်လင်းမြင်သာစွာထုတ်ပြန်ပေးဖို့နဲ့စာချုပ်ကိုတရားဝင်မိတ္တူကူးယူခွင့်ပြုဖို့ပြီးခဲ့တဲ့လ28ရက်နေ့ကနိုင်ငံလုံးဆိုင်ရာမြေဆုံစီမံကိန်းအပြီးတိုင်းဖြတ်သိမ်းရေးအဖွဲ့ကတောင်းဆိုခဲ့ပေမဲ့အခုချိန်ထိတာဝန်ရှိသူတွေဘက်ကတုံ့ပြန်မှုမရှိတဲ့အတွက်နောက်တစ်ဆင့်တို့လှုပ်ရှားဖို့စီစဉ်နေကြတာပါ။နောက်တစ်ဆင့်အနေနဲ့အများပြည်သူပါဝင်နိုင်တဲ့လှုပ်ရှားမှုတွေနဲ့အချိန်မြင့်ဆောင်ရွက်သွားမယ်လို့လည်းနိုင်ငံလုံးဆိုင်ရာမြေဆုံစီမံကိန်းအပြီးတိုင်းဖြတ်သိမ်းရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူဦးခင်စိုးကပြောပါရစေ
။အဲကျွန်တော်တို့ဒီမှာအခုလောလောဆယ်အနေထားပေါ့နော်။အခုမြေဆုံစီမံကိန်းနဲ့ပတ်သက်တဲ့စာချုပ်ကိုကျွန်တော်တို့ပြည်သူလူထုကိုတက်ဆိုင်ရာအစိုးရချမှတ်ပြဖို့ဆိုရင်ကျွန်တော်တို့ကအခု pamphlet တွေရဲ့နောက်တဘာဝပညာရှင်တွေဒေါအောင်ဆန်းစုကြည်ကိုယ်တိုင်ပြောထားတဲ့မြေဆုံနဲ့ပတ်သက်တဲ့စာသားအချက်အလက်တွေကိုကျွန်တော်တို့ပြည်သူလူထုကိုဖြန့်ဝေဖို့စီစဉ်ထားပါတယ်ခင်ဗျာ။ပြည်သူလူထုအများကိုသိစေချင်တဲ့အတွက်ကျွန်တော်တို့ပြည်သူလူထုကိုလည်းအသိပညာပေးရင်ကျွန်တော်တို့ကန့်ကွက်တာလည်းပါရင်ပေါ့အကူရဲ့အဲ့ဒါလေးကိုကျွန်တော်တို့ဖြန့်ဝေမှာပါခင်ဗျာ။ပို့ပြီးတော့တိုင်းပြည်လုံးလည်းတက်တက်ကြွကြွပါဝင်နိုင်အောင်လို့ပေါ့ခင်ဗျာ။ဟုတ်ကဲ့ပါ
။ဒီလှူရှာမှုကတော့လာမယ့်တရက်နေ့ကစပြီးရန်ကုန်မန္တလေးမြို့ကြီးမှာစတင်မှုစီစဉ်ထားကြပါတယ်။ပတ်ဝန်းကျင်နဲ့ဒေသခံလူမှုအတိုင်းဝန်ကိုထိခိုက်မှာစိုးရိမ်မှုတွေကြောင့်ကန့်ကွက်မှုတွေနဲ့အတူတမရဟောင်းတိန့်စိန်လက်ထက်မှာခိတ္တရက်ဆိုင်ခဲ့တာပါ။စီမံကိန်းအတွက်သဘောတူညီမှုယူတဲ့အချိန်မှာလည်းပွင့်လင်းမြင်သာမှုမရှိခဲ့တဲ့ပေါ်ဝေဖန်မှုတွေထွက်ပေါ်နေတာပါ။နိုင်ငံလုံးဆိုင်ရာမြေဆုံစီမံကိန်းဖြတ်သိမ်းရေးအဖွဲ့ရဲ့အကြံပေးတရားလွှတ်တော်ရှေ့နေဦးကြီးမြင့်ကတော့စီမံကိန်းနဲ့ပတ်သက်တဲ့သဘောတူစာချုပ်ကိုအများပြည်သူသိရှိခွင့်ရှိတယ်လို့ပြောပါရစေ။ဒီ
မြေဆုံစီမံကိန်းစာချုပ်ကြီးကိုချပြလိုက်ပြီ။အဲ့ဒီစာချုပ်ကြီးကိုကြည့်လိုက်တာနဲ့ပဲအဲ့ဒီစာချုပ်ကနိုင်ငံတကာဥပဒေနဲ့မညီတာလေ။လေဒီရေဥပဒေနဲ့မညီမညွတ်တဲ့နဲ့တွေ့ကြရ၆ချုပ်သားပြီးတော့ပြက်နေတဲ့စာချုပ်ကြီးဖြစ်နေတာကိုမချပြရတာဒီလေသူဟာအကျိုးအမြတ်တစ်ခုကိုယူဆယူကျင်လို့လုပ်နေတယ်လို့ကျွန်တော်တို့အဲ့လိုမှန်းဆတယ်အဲ့စင်တာကသူ့ပြေးမှာပဲ
ဒီမြေဆုံစီမံကိန်းကို2006ခုနှစ်စစ်အစိုးရလက်ထက်မှာအမတ်တက်လျှက်စစ်ဆွမ်းဝန်ကြီးဌာနနဲ့တရုတ်နိုင်ငံ CPI ကုမ္ပဏီတို့စာချုပ်ချုပ်ဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းတဘာဝပတ်ဝန်းကျင်နဲ့ဒေသခံပြည်သူတွေရဲ့လူမှုဘဝရှင်သန်ရပ်တည်မှုတွေပေါ်စိုးကျိုးတွေဖြစ်နေတာကြောင့်မြေဆုံစီမံကိန်းကိုဆက်မလုပ်ဖို့ပြည်သူလူထုတရက်လုံးကစန့်ကျင်ကန့်ကွက်နေတာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ရပုဂ္ဂိုလ်ကတော့မြေဆုံစီမံကိန်းနဲ့ပတ်သက်လို့အစိုးရအနေနဲ့ဆုံးဖြတ်ချက်ချတဲ့အချိန်ကြာရင်ဘာကြောင့်ဘလို့ဆုံးဖြတ်ချက်ချတယ်ဆိုတာကိုပွင့်လင်းမြင်သာမှုရှိရှိတင်ပြသွားမယ်လို့ပြောဆိုထားပါတယ်ခင်ဗျာ။